Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American tan ya 2019 khu ne February la 28 ya bodu ni nya bai season 2 go American pi dang su myo ro Washington DC ga ni tai yai thau lwe ni ba bi. Light to meter 1925 30 ne line lat meter 190 ro ga ni na sin nai thalo. VOA ya Facebook sa myan na VOA Burmese news ga ni pi lo le na sin nai ma le shin.ကျွန်မခွန်ညိုပါရှင်အခုညပိုင်းစီစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဟုတ်ပါဒီညနတ်ဆီယမ်မဲ့တရင်နေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒုတိယတကြိမ်ထိပ်သီးတွေ့ဆုံမှုအစဖြစ်ဒီကနေ့ဗီယက်နမ်ဟနိုင်မြို့မှာတွေ့ဆုံပါတယ်တင်းမာမှုတွေကြီးထွားနေချိန်မှာပဲအိန္ဒိယစစ်လေယာဉ်တစ်စင်းကိုပါကစ္စတန်လက်ထက်ကပစ်ချလိုက်တဲ့အကြောင်းပါကစ္စတန်ကဒီနေ့ပဲကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒီသတင်းတွေကိုတော့နန်းလောင်နဲ့အတူကြေညာပေးမှာပ
ါအခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့တရုတ်နိုင်ငံကူမင်းမြို့မှာအစိုးရနဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်လေးဘွဲတို့ဆွေးနွေးနေတဲ့အခြေအနေဘယ်လိုရှိပါသလဲ
။ဒီအခုကျွန်တော်လေးဖွဲနဲ့တွေ့ရကျွန်တော်တိုက်ပွဲဖြစ်နေတဲ့အဖွဲ့ဖြစ်တာပေါ့နော်။တကယ်နိုင်ငံကြီးဆွေးနွေးပွဲဆိုတော့ကျွန်တော်ကဒီခုနှစ်ဖွဲ့ပါမှပြီးအဆင်ပြေမယ်။ကျွန်တော်ရည်ရည်ချက်လိုက်အဲ့လိုမျိုးရှိတယ
်။တအောင်ပလောင်ဖွဲ့ပြောခွင့်ရဗိုလ်မှူးတိုက်ကျော်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။2008ဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံတဲ့ရန်ကုန်မြို့တော်ခမ်းမရှိကရာနဲ့ချီတဲ့လူလူစုဝေးပွဲရခိုင်တပ်မတော်အေအေကဖမ်းဆီးထားတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကရဲရရှိနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့ကိုအေအေကပြန်လွှတ်ပေးလိုက်တာနဲ့ရန်ကုန်တရိတ်ဆန်ဥယျာဉ်ထဲမှာမကြခင်ဖွင့်လှစ်မဲ့ဆင်ပြတဲ့အကြောင်းနဲ့အတူအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဗီယက်နမ်မှာတွေ့ဆုံပွဲနောက်ဆုံးရထားတဲ့သတင်းတွေကိုလည်းနှာစင်ကြရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
ကိုရီးယားကျွမ်းဆင်မှာနျူကလ ియర్ လက်နက်ကင်းစင်ရေးအာရုံစိုက်ဆွေးနွေးမဲ့ထိပ်သီးတွေ့ဆုံဆွေးနွေးပွဲအစဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒီကနေ့တွေ့ဆုံရမှာအပြန်အလှန်လက်ဆွဲနှုတ်ဆက်ပြီးရင်းနှီးဆက်ဆံကြပါတယ်ပြီးခဲ့တဲ့နှစ်ဇွန်လတဲ့စင်ကူနိုင်ငံမှာပထမဆုံးအကြိမ်သမိုင်းဝင်ထိပ်သီးတွေ့ဆုံခဲ့တော့ကလို့ပဲဒီချိန်မှာလည်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဆိုဖီတန်လက်ဂျန်မက်ထရိုပေါ်ဟိုတယ်ကနှစ်နိုင်ငံအလံလေးရှိမှာရင်းနှီးနှုတ်ဆက်ခဲ့ကြတာပါဒီတန်တွေ့ဆုံပွဲမတိုင်ခင်သတင်းတောက်တွေရှိခိတ္တတွေ့ဆုံနေမှာပဲဟုတ်တာခင်နဲ့တွေ့ဆုံရတဲ့အတွက်ဂုံယူရဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့ပါတယ်ပထမဆုံးချိန်ထိပ်သီးတွေ့ဆုံမှုဟာအကြီးအကျယ်အောင်မြင်မှုရခဲ့တယ်လို့ဒီချိန်မှာလည်းအလားတူဒါမှမဟုတ်ဒီထက်ပိုပြီးကြီးကျယ်တဲ့အောင်မြင်မှုတွေရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြောဆိုခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်ကလည်းဒုတိယချိန်ထိပ်သီးတွေ့ဆုံမှုအောင်မြင်မှုရမယ်လို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်ဒီချိန်တွေ့ဆုံမှုမှာအောင်မြင်မှုရဖို့တေချာသလောက်ရှိနေသလိုဆွေးနွေးပွဲရလဒ်ကိုလည်းအားလုံးကကြိုဆိုကြလိမ့်မယ်လို့မျှော်လင့်နေကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုခဲ့တာပါခေါင်းဆောင်တွေရောက်တည်ထောင်တွေ့ဆုံမှုပြီးမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေကိုပါဝင်နှစ်ဖက်ဆိုးရထိတ်တန့်ရရှိနေပူးတွဲညစာစားဖို့လည်းစီစဉ်ထားပါတယ်တွေ့ဆုံမှုမတိုင်ခင်နိုင်ပိုင်းတွင်မှာပဲထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကိုမိတ်ဆွေဖြစ်ရည်ညွှန်းသုံးဆက်ပြီးတိုင်းပြည်အနာဂတ်တောက်ပြောင်လောက်နျူကလ ియర్ လက်နက်တွေစွန့်လွတ်ဖို့လည်း Twitter လူမှုကွန်ရက်ကနေတိုက်တွန်းခဲ့ပါတယ်ကမ္ဘာပေါ်ကနိုင်ငံအနည်းငယ်လောက်မှာအပါအဝင်ဖြစ်တဲ့ Community ဗီယက်နမ်နိုင်ငံရဲ့အောင်မြင်မှုတွေကိုမြောက်ကိုရီးယားအနေနဲ့စံနမူနာယူဖို့လည်းသမ္မတထရန့်ကတိုက်တွန်းခဲ့ပါတယ်
အိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသတွေကိုနှစ်ဆက်ဖြတ်ကျော်ပြန်တင်လာတဲ့အိန္ဒိယစစ်လေယာဉ်နှစ်စီးကိုပါကစ္စတန်လက်ထက်ကပစ်ချခဲ့ကြောင်းပါကစ္စတန်ကဒီကနေ့ပြောပါရယ်ပါကစ္စတန်ပိုင်းကက်ရှမီးယားဒေသထဲမှာပြတ်ချခဲ့တဲ့လေယာဉ်ရဲ့လေယာဉ်မှူးတဦးကိုဖမ်းဆီးထားကြောင်းပါကစ္စတန်ဘော့ချုပ်အရှိဖ်ဂဖူးကပြောပါရယ်ကြံတိုက်ချက်လေယာဉ်တစ်စီးကတော့အိန္ဒိယပိုင်းကက်ရှမီးယားဒေသထဲကိုပြတ်ချသွားခဲ့တာပါဒီလိုရဟာအိန္ဒိယအခြေစိုက်တပ်စခန်းတွေကိုပြင်မှတ်ထားပြီးတော့အိန္ဒိယပိုင်းလေဟာနယ်ကိုကျူးကျော်တဲ့ပါကစ္စတန်တို့ရဲ့အကြောင်းမဲ့အရန်စားတဲ့လုပ်ရဖြစ်တယ်လို့အိန္ဒိယကခြေပပြောဆိုပါရဲအိန္ဒိယနိုင်ငံအနေနဲ့နိုင်ငံတော်လုံခြုံရေးကိုတိကျခိုင်မာစွာကာကွယ်ပိုင်ခွင့်ကိုအပြည့်အဝကင်ဆွက်ထားတယ်ဆိုတာကိုလည်းအိန္ဒိယဆိုင်ရာပါကစ္စတန်ယာယီတပ်အမတ်ကိုခေါ်ယူသတိပေးလိုက်ကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးရဲ့ထုတ်ပြန်ချက်မှာပြောထားပါရဲအိန္ဒိယကျက်လေယင်မှုတူအုပ်ကိုဖမ်းဆီးထားတဲ့ပါကစ္စတန်တို့ရဲ့ရိုင်းပြတဲ့လုပ်ရက်ကိုဆန့်ကျင်တယ်လို့ပဲအဲ့ဒီလေယင်မှုဘေးမတိရမခပြန်လုပေးဖို့ကိုလည်းမျှော်လင့်ပါတယ်လို့အိန္ဒိယဘက်ကပြောပါရဲအိန္ဒိယပိုင်ကက်ရှမီးယားဒေသဝေဟင်းနယ်နိမိတ်ထဲကိုဝင်လာတဲ့ပါကစ္စတန်တိုက်ကျက်လေယင်၃စီးရဲ့လမ်းကြောင်းကိုအိန္ဒိယတိုက်ကျက်လေယင်တွေကဝင်ဖြတ်လိုက်တဲ့ကြောင်းပါကစ္စတန်လေယာဉ်တွေနောက်ကျောင်းပြန်လည်သွားတဲ့အကြောင်းအိန္ဒိယဘက်ကပြောဆိုလိုက်တဲ့အချိန်ဟာပါကစ္စတန်ဘက်ကလေယာဉ်ပစ်ချတဲ့သတင်းထွက်ပေါ်လာတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါဗျ။လက်နက်ကိုင်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ပါကစ္စတန်အိန္ဒိယနယ်စပ်မှာအိန္ဒိယစစ်သားတွေရဲ့ပစ်ခတ်မှုကြောင့်အနည်းဆုံးလူ၄ယောက်သေဆုံးခဲ့ရကြောင်းပါကစ္စတန်ကပြောဆိုပြီးတဲ့နောက်နိုင်ပိုင်အတွင်းမှာဒီလိုလေးကြောင်းတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ
မက္ကဆီကိုနိုင်ငံနဲ့နေဇာမအမေရိကန်သမ္မတဒေါ်နယ်ထရန့်ကအရေးပေါ်အခြေအနေကြီးညာထားတာကိုဟန်တာမဲ့အစီအစဉ်တစ်ခုကိုအမေရိကန်အောက်လွှတ်တော်မှာမဲခွဲတည်ပြလိုက်ပါတယ်။သမ္မတကအရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ကွန်ဂရက်တို့တို့ရဲ့အတည်ပြချက်မလိုပဲနေဇာမတတိုင်းကာဖို့အသုံးစရရှိတော်မှာဖြစ်ပါတယ်။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအတည်ပြနိုင်မှုကြိုတင်မျှော်လင့်ထားပြီးသားဖြစ်ပေမဲ့မနေ့ကမဲခွဲရမှာတော့သမ္မတရဲ့ Republican Party ကကိုယ်စားလှယ်73ယောက်ကပါထောက်ခံကြရတာပါ။သမားရဲ့အရေးပေါ်ကြီးညာချက်ကိုစန့်ကျင်ကြောင်း Republican ထက်လွတ်တော်အမတ်3ယောက်ဖြစ်တဲ့ Susan Collins, Lisa Murkowski နဲ့ Tom Tillis တို့ကလည်းပြောဆိုထားပေမဲ့ Republican တွေကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်မှာအတည်ပြုနိုင်မယ့်အလားအလာကတော့နေပါနေပါတယ်။သမားရဲ့လိုရက်ကိုလက်မခံကြောင်းတခြား Republican ကိုယ်စားလှယ်တွေကလည်းပြောဆိုထားကြပေမဲ့အရေးပေါ်ကြီးညာချက်ကိုစန့်ကျင်တဲ့အစီအစဉ်လွတ်တော်မှာအတည်ပြုရမှာထောက်ခံမယ်ထဲမထဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ထက်လွတ်တော်မှာမဲခွဲကိုလက်တလုံးစီစဉ်ထားတာမရှိသေးလို့မဲခွဲအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့သမ္မတထရန့်ကဗီဒီယိုအနာနဲ့ပယ်ချက်မှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ဖေဖော်ဝါရီ15ရက်နေ့မှာသမ္မတထရန့်ရဲ့အရေးပေါ်ကြီးညာချက်ဟာဘိုးဆူရဲ့အသုံးစရာတွေကိုတတ်မှတ်ရမှာကွန်ဂရက်လွှတ်တော်ကိုလုတ်ပိုင်ခွင့်အနှင်းထားတဲ့အာဏာခိုးဝေးခြေခံဥပဒေပါပြဋ္ဌာန်းချက်ကိုစန့်ကျင်ရန်ရောက်တဲ့အကြောင်းဟော့လွတ်တော်ဒီမိုကရက်တီကပြောဆိုထားကြတာပါ။လွှတ်တော်ရဲ့လုတ်ပိုင်ခွင့်ကိုကျော်လွန်ဆောင်ရွက်ခဲ့တဲ့လို့ရဖြစ် Washington Post တင်းစာမှာသဘောထားအမြင်ဆောင်မရေးသားဝေဖန်ခဲ့တဲ့ထက်တော် Republican ကိုယ်စားလှယ် Tillis ကတော့ Now မှာ Democratic Party ကသမ္မတအာဏာရလာတဲ့အခါမှာလဲမူဝါဒတွေကိုအကောင့်ထည့်ဖို့ရမှာအလားတူအရေးပေါ်အခြေအနေကြီးညာတဲ့အလိထဖြစ်လာမှာကိုစိုးရိမ်နေကြောင်းပြောဆိုထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေဟောင်းမိုက်ကယ်ကိုဝနာဒီကနေ့ဗုဒ္ဓနေ့မှာအောက်လွှတ်တော်စီကံထင်းသိမ်းရေးကော်မတီရှင်မောက်လာရောက်ထွက်ဆိုဖို့ရှိပါတယ်။သမ္မတထရမ့်ရဲ့စီးပွားရေးလုံခြုံရေးရေအပေါ်ထိခိုက်နှက်နာသွားစေနိုင်တဲ့အတွင်းရေးသတင်းအချက်အလက်တွေပြင်2016သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲနောက်ပိုင်းမှာသူလုတ်ကင်ဆောင်ရွက်ခဲ့တာတွေကိုလည်းထွက်ဆိုမှာပါ။ဒီကြားနာပွဲဟာလူတွေရဲ့အာယုံဆိုင်မှုအခမ်းအနားဆုံးရုပ်မြင်သံကြားကထုတ်လင်းမှုဖြစ်လိမ့်မယ်လို့လည်းပြောဆိုနေကြတာပါ။သမ္မတထရမ့်ဟာလူမျိုးရေးခွဲခြားဆက်ဆံသူလူလိမ်လူညာတူဖြစ်တယ်လို့ကိုဝန်ကပြောကြောင်းကြားနာပွဲမတိုင်ခင်ကြိုတင်ပြင်ဆင်တဲ့ထွက်ဆိုချက်မှာပြောဆိုခဲ့တာကိုသတင်းဌာနတွေကဖော်ပြခဲ့ပါတယ်2016သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံမော်စကိုမြို့မှာထရမ့်ရဲ့ကုမ္ပဏီကမိုးမျော်အဆောက်အုံဆောက်လုပ်ရေးဆွေးနွေးညှိနှိုင်းမှုတွေမှာသမ္မတထရမ့်ကတည်ရှိညွှန်ကြားချက်တွေလုပ်ခဲ့တယ်လို့အဲ့ဒီကိစ္စကိုလည်းသမ္မတကလိန်ညာပြောဆိုခဲ့တယ်လို့ရှင်နေကိုဝင်းကပြောပါတယ်ဒါအပြင်2016ရွေးကောက်ပွဲမတိုင်ခင်ကဒီမိုကရက်ပါတီတာဝန်ရှိသူတွေရဲ့အီးမေးလ်တွေကိုလူသိရှင်များမထုတ်ပြန်ခင် WikiLeaks website တီထောင်သူ Julian Assange နဲ့သူ့ရဲ့ရွေးကောက်ပွဲအကြံပေး Roger Stone တို့ဆက်သွယ်ခဲ့တာကိုလည်းသမ္မတထရမ့်သိရှိထားတယ်လို့ရှင်နေကိုဝင်းကပြောပါတယ်။သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့လုံးဝမျှော်လင့်မထားခဲ့တဲ့သမ္မတထရမ့်ဟာစီးပွားရေးအခွင့်အလမ်းကောင်းတစ်ခုရဖို့အတွက်ရည်ရွယ်ပြီးရွေးကောက်ပွဲဝင်ပြိုင်ခဲ့တာဖြစ်တယ်လို့လည်းကိုဝင်းကပြောပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထူးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကလေးငယ်တွေပေါ်လိမ်မဲဆိုင်ရာအနှံ့ချစ်စော်ကားမှုနဲ့အေးအေးယူခံရတဲ့ကက်သလစ်ခရစ်ယာန်ကျောင်းတော်ကအဆင့်မြင့်ဆုံးပုဂ္ဂိုလ်တူဖြစ်အော်စတြေးလျနိုင်ငံကယဟန်မတ်ဂျော့ချ်ဘဲကိုကျုံနောင်ထားဖို့တရားရုံးကမိန့်ထုတ်လိုက်ပါတယ်။တရားသူကြီးကအာမခံပြန်ယူသိမ်းလိုက်ပြီးတဲ့နောက်စီရင်ချက်မချခဲ့မဲဘုံမျိုးကဒီကနေ့အကျိုးကျမ်းလာတဲ့တရားခွင်မှာပဲဖမ်းဆီးထိန်းသိမ်းဖို့အမိန့်ထုတ်လိုက်တာပါ။1996ခုနှစ်မှာမဲဘုံမျိုးရဲ့ဂါယုတ်ဆရာတော်ဖြစ်တာဝန်ယူထားစဉ်စိန့်ပက်ထရစ်ကက်သလစ်ဘုရားကျောင်းမှာဓမ္မတေးသီဆိုသူဖွင့်ဝင်ဆက်ချောသက်ရွယ်ကောင်းလေးနှစ်ယောက်ပေါ်လိမ်မဲဆိုင်ရာအနှံ့ချစ်စော်ကားမှုပါဝင်ရာဇဝတ်မှုငါးမှုတွေအသက်89နှစ်အရွယ်ယဟန်အမတ်မှာအပြစ်ရှိတဲ့ကြောင့်မနေ့တုန်းကပဲခုံသမားလေးဖွဲ့ကဆုံးဖြတ်ထားတာပါခုံသမားလေးဖွဲ့ရဲ့ဆုံးဖြတ်ချက်ကိုပြီးခဲ့တဲ့ဒီဇင်ဘာလကလေးကချမှတ်ထားတာဖြစ်ပေမဲ့အသေးစိတ်ချက်လက်တွေကိုထုတ်ပြန်မှုတရားရုံးကအမိန့်ထုတ်ပြန်တားမြစ်ထားတဲ့အတွက်အခုမှထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်သူရဲ့ဇာတိမျိုးဘဲလာရက်မှာငယ်စဉ်ကယဟန်ဘောဝါနဲ့ကလင်းငယ်ရေပေါ်အနိုင်ကျင့်စော်ကားမှုတွေနဲ့လည်းယဟန်မတ်ဘာတရားဝင်တစ်ခုမှရင်ဆိုင်ခဲ့ရပါတယ်ဒါပေမဲ့လည်းဒီမှုတွေကိုတော့မနေ့တုန်းကပဲအစိုးရရှိနေတဲ့ဘက်ကပြန်လည်ရုပ်သိမ်းသွားပါတယ်
American ပြည်ထောင်စုကဗင်နီဇွဲလာနိုင်ငံအပေါ်လှမ်းမဲ့ရက်တွေအတွင်းအရေးယူတန်ခတ်မှုတွေထပ်ပြီးချမှတ်ဖို့ရှိတယ်လို့ American အကြီးတန်းအရာရှိသူကပြောပါတယ်။လူသားချင်းစာနာမှုအကူအညီတွေကိုဗင်နီဇွဲလာနိုင်ငံနဲ့ဝင်ခွင့်ပြုနိုင်ရေးဆုံးဖြတ်ချက်မူကြမ်းကိုမဲ့ပေးအတည်ပြုနိုင်ဖို့ဒီသတင်းမှတ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီထံကိုတင်သွင်းမယ်လို့ဗင်နီဇွဲလာဆိုင်ရာ American အထူးကိုယ်စားလှယ် Elliot Abrams ကပြောပါတယ်။လုံခြုံရေးကောင်စီမှမိန့်ခွန်းပြောကြားခဲ့တဲ့ဗင်နီဇွဲလာသမ္မတ Nicolas Maduro ရဲ့နိုင်ငံခြားရေးဝန်ကြီး Jorge Wirzenza ကတော့ဗင်နီဇွဲလာရဲ့ဆန္ဒကိုစံ ခြင်းပြီးအင်အားသုံးလုပ်ကိုင်မဲ့ဒီဆုံးမြတ်ချက်မူကြောင်းကိုပယ်ချဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်သုတမရမိုက်ပန့်စ်ကလည်းသမ္မတမာဒူရိုကိုထောက်ခံတဲ့ဗင်နီဇွဲလားပြည်내အုပ်ချုပ်ရေးမှူးလေးယောက်ကိုအရေးယူတန်ခတ်မှုတွေချမှတ်လိုက်ကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်။ဒါအပြင်ဗင်နီဇွဲလားနိုင်ငံရဲ့ပြည်တွင်းအခြေအနေတွေကြောင့်2015ခုနှစ်ကစပြီးထွက်ပြေးလာကြတဲ့ပြည်သူ3သန်းကျော်ကိုလက်ခံထားကြတဲ့လက်တင်အမေရိကအင်ဒီဂျင်နိုင်ငံတွေကိုဒေါ်လာ56သန်းပိုးနောက်ထပ်အကူအညီတွေပေးဖို့သွားမယ်လို့သူတမရပန့်စ်ကပြောပါတယ
်။ UN ငွေကြေးဝန်ကြီးမိုဟာမက်ဂျာဗက်ဆာရက်ရဲ့နှုတ်ထွက်စာကိုသမရဟာဆန်ဂရူဟာနီကပယ်ချလိုက်ပါတယ်။ငွေကြေးဝန်ကြီးရဲ့နှုတ်ထွက်စာကိုလက်ခံလိုက်မယ်ဆိုရင်တိုက်ပြည်ဂျိုးစီဝါကိုထိခိုက်နိုင်တဲ့ကြောင်းဒီကနေ့နိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြတဲ့စာထဲမှာသမရကပြောဆိုလိုက်ကြပါအမေရိကန်ပြည်တော်စုရဲ့ပြင်းထန်တဲ့ဖိအားတွေကိုတုံ့ပြန်ရမှာနိုင်ငံရေးဝန်ကြီးဟာအရေးပါသူတူဖြစ်တဲ့အကြောင်းလဲသမ္မတရူဟာနီကပြောဆိုထားပါတယ်။တင်းလာနေတုန်းကနှုတ်ထွက်စာတင်ရမှာတော့နိုင်ငံရေးဝန်ကြီးကဘာမှတရားဝင်အကြောင်းပြချက်တော့မပေးခဲ့ပါဘူး။နိုင်ငံရေးဝန်ကြီးရဲ့ဒီနေ့ Instagram လူမှုကွန်ရက်မှာတော့သူ့ကိုအားပေးထောက်ခံသူတွေပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့နိုင်ငံရေးဝန်ကြီးဌာနရဲ့အခန့်ကဏ္ဍကိုမြင့်တင်မှုသူ့အနေနဲ့အာရုံစိုက်ကြိုးပမ်းခဲ့တဲ့အကြောင်းလဲအီရန်နိုင်ငံတော်အလံဓာတ်ပုံပေါ်မှာမှတ်ချက်ပြီးရေးသားဖော်ပြခဲ့တာပါ။နိုင်ငံပိုင်မီဒီယာမှာဖော်ပြတဲ့သတင်းမှာတော့တီရန်မျိုးကိုအလဲပတ်ရောက်လာခဲ့ပြီးတဲ့အာမေးနီးယားဝန်ကြီးချုပ်နီကိုပါရှင်ယန်နဲ့အတူနိုင်ငံရေးဝန်ကြီးစာရဲဖြင့်ဓာတ်ပုံတွေကိုလည်းဖော်ပြထားပါတယ်။
နေပြည်တော်လွှတ်တော်အဆောင်အဦနေမှာအဝေးထိန်ဒရုန်းယာဉ်လွှတ်တင်ဖို့ကြိုးစားခဲ့တဲ့ပြင်သစ်ကဘာလက်ခီးသွွားသူကိုနေပြည်တော်မှာရှိတဲ့ဥတ္တရတိတိတရားရုံးကထောင်ဒဏ်တလချမှတ်လိုက်ပါတယ်။အသက်28နှစ်အရွယ်အာသာဒစ်ကလိုကိုဖက်ပြိုင်လာခုနှစ်နှစ်ကနေပြည်တော်မှာဖမ်းဆီးလိုက်ပြီးတော့တွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းတဲ့တရားစွဲဆိုခဲ့တာပါ။ဒရုန်းယာဉ်အတုံးပြမှုကိုတင်းကျပ်စွာကန့်သတ်ထားတဲ့မြန်မာနိုင်ငံမှာအထူးသဖြင့်အစိုးရနဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေအနီးမှာပြန်တန်းခွင့်ပို့ပြီးတော့တင်းကျပ်ထားပါတယ်။ဒစ်ကလိုကဒရုန်းယာဉ်ဆိုင်ရာဥပဒေကိုမသိကြောင်းဝန်ခံထွက်ဆိုခဲ့တယ်လို့တရားသူကြီးတူကပြောဆိုခဲ့ပါတယ်အမကျူးလုံမီကြောင့်ယူသားစွာဝန်ခံခဲ့တဲ့အတွက်ပြစ်ဒဏ်အဖြစ်အလုံးနဲ့ထောင်ဒဏ်တလတာတက်ညာစွာချမှတ်ခဲ့တာဖြစ်တယ်လို့လည်းတရားသူကြီးကပြောပါတယ်ပြင်သစ်တန်ယုံတမ်မွန်ဖက်ဒရီကာအင်ဇာကလည်းအခုလိုတက်ညာစွာစင်ချက်ချတာမျှတတဲ့စင်ချက်ဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့လည်းကဘာလက်ခီးသွွားသူအတွက်တော့တလဆိုတာကြီးလေးတဲ့ပြစ်ဒဏ်ဖြစ်နေသေးတဲ့အတွက်တခြားကဘာလက်ခီးသွွားတွေကိုလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အသိပေးသွားမယ်လို့ပြောပါတယ်ဒရုန်းယာဉ်အသုံးပြုမှုနဲ့ပတ်သက်ပြီးတော့ပြဌာန်းထားတဲ့မြန်မာနိုင်ငံရဲ့ဥပဒေအရအများဆုံးထောင်ဒဏ်3နှစ်ထိချမှတ်နိုင်တာဖြစ်ပါတယ်
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ကြရပါမယ်။အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဒါန NRPC နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့တို့တရုတ်နိုင်ငံကုမင်းမြို့တွေ့ဆုံပွဲမှာတနိုင်ငံလုံးဆိုင်ရာအပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အစိုးရဘက်ကတိုက်တွန်းခဲ့သလိုမြောက်ပိုင်းအဖွဲ့တွေဘက်ကတော့ bilateral ခေါ်တဲ့နှစ်ဖက်သဘောတူစာချုပ်ကိုစုပေါင်းရေးထိုးဖို့လိုလားတဲ့အကြောင်းဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့အလွတ်သဘောဆွေးနွေးပွဲမှာတော့တိကျတဲ့သဘောတူညီချက်တစုံတရာမရရှိခဲ့ပဲနှစ်ဖက်စလုံးကအထက်ကိုပြန်လည်တင်ပြပြီးထပ်မံဆွေးနွေးဖို့ညှိနှိုင်းခဲ့ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချမ်းရေးဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန်းနဲ့ AA ရခိုင်အဖွဲ့ကကိုယ်စားလှယ်တွေဟာဒီလ25ရက်နေ့ကတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာ NRPC ဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုစီဝေးမှာပါဝင်တက်ရောက်ခဲ့တဲ့ညီချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုပြောပါတယ
်ကျွန်တော်တို့အစိုးရဘက်ကတော့လက်ရှိဆောင်ရွက်နေတာတွေကိုရှင်းပြတယ်NCA လက်မှတ်အများဆုံးရထိုးနိုင်မှုအတွက်ဇမတ်ချက်တွေနဲ့ဆောင်ရွက်နိုင်တဲ့ဟာတွေကိုကျွန်တော်တို့ဘက်ကတော့ရှင်းပြပြီးတော့ဖက်တက်တွန်းခဲ့တယ်ပေါ့လေကျွန်တော်တို့ဘက်ကဆောင်ရွက်တော့တော့ပါပဲအဲသူတို့ဘက်ကလည်းဒီအဖွဲ့၄ဘွဲ့ဘက်ကပြန်လည်ပြီးတော့ကျွန်တော်တို့ဆွေးနွေးတင်ရှိတယ်ဒါနဲ့ကျွန်တော်တို့ရဲ့ဥတီချက်ကတော့ဒီ NCA လက်မှတ်အများဆုံးရထိုးပြီးတော့နိုင်ငံဆွေးနွေးပွဲတွေမှာပါဝင်နိုင်မှုအတွက်ဒီဆောင်ရွက်နိုင်မှုနဲ့ဒီလိုအပ်ချက်တွေကိုရှင်းပြရတာပဲအဓိကရှိပါတယ်
မြောက်ပိုင်းလေးဘွဲ့နဲ့တွဲဆုံဖို့ကိုဇန်နဝါရီလအတွင်းကကျင်းပတဲ့ NRPC နဲ့ KIA ရဲ့လူသဘောဆွေးနွေးပွဲမှာ KIA ဘက်ကတောင်းဆိုခဲ့တာဖြစ်ပြီးဒီဆွေးနွေးပွဲကို UWSA ဝ NDAA မိုင်းလာနဲ့ SSPB ဝန်ဟိုင်းအဖွဲ့၃ဘွဲ့ကလည်းလေးလာသူဖြစ်တက်ရောက်ခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်လေးဘွဲ့ဘက်ကတော့ bilateral ခေါ်နှစ်ဖက်သဘောတူစာချုပ်ကိုအရင်လက်မှတ်ထိုးဖို့လိုလားကြောင်းဆွေးနွေးခဲ့တယ်လို့ TNLA တအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတက်အိုက်ကျော်ကပြောပါတယ်။
ကျွန်တော်ပဲမှာကျွန်တော်ညာအစူကျွန်တော်ဒီ bilateral အကိစ္စကိုတော့တော့မဆိုင်တော့ဒီဖွဲ့လုံးအတူတူထိုးမယ်အတူတူ we are head ဒီကထိုးမှာနော်
ဒီဟာတွေတို့ဘာမှတော့အထင်ပြနေမှုတို့ထဲကိုပြန်တင်ပြအကြောင်းပြလို့တော့ပြောပါ
တနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA ကိုပါဝင်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးမြောက်ပိုင်းအဖွဲ့တွေရဲ့သဘောထားကိုအခုလိုဆက်ပြောပါတယ
်ဒီအခုကျွန်တော်လေးဖွဲ့နဲ့တွေ့ရကျွန်တော်တိုက်ပွဲဖြစ်နေတဲ့အဖွဲ့ဖြစ်တာပေါ့နော်ဒီဟာလေးဖွဲ့နဲ့ပြည်စုံလာဖြစ်တယ်တကယ်နိုင်ငံကြီးစနီးပွဲဆိုတော့ကျွန်တော်ကဒီခုနှစ်ဖွဲ့ပါမှပြီးအဆင်ပြေမယ်ကျွန်တော်ရည်ရည်ချက်လည်းအဲ့လိုရှိတယ်အဲ့ဒီမူဒီ MCA ဖြစ်ဖြစ်ပါလမ်းကြောင်းဖြစ်ဖြစ်ဒီအစိုးရနဲ့ FN ကနေပြူပူလို့တူရဲကျွန်တော်အဲ့လိုမျိုးတို့ပြောတာတော့ရှိတယ်။တို့လည်းဒီအထက်ကိုပြန်ပြပြမယ်လို့ပြောတာပေါ့နော
်။ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာမြောက်ပိုင်းအဖွဲ့၄ဘွဲ့နဲ့ UWSA, WA, NDAA, MILA နဲ့ SSPP, WANHAIN အဖွဲ့တွေပါဝင်တာဖြစ်ပါတယ်။ဆွေးနွေးပွဲမှာရခိုင်ပြည်နယ်ကစီရေးအခြေအနေအပြင်စစ်ရဲဆဲထားတဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းတမ်ရော့ဘက်ကထိုးစစ်တွေရှိနေတာကြောင့်တိုက်ပွဲဖြစ်နိုင်တဲ့အလားအလာတွေကိုအလွတ်တမောဆွေးနွေးခဲ့ကြကြောင်းဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကလက်ရှိ NRPC နဲ့မြောက်ပိုင်းလေးဘွဲ့ဆွေးနွေးတဲ့အခြေအနေအပေါ်မှာအခုလိုသုံးသပ်ပါတယ်။
လို့လို့စေကျွန်တော်ဒီစနေညဉ့်ရက်ကွန်ဖရင့်အတင်းနဲ့လမ်းရတော့အခု၄ဘွဲ့ကိုဒီကောက်ကွန်မန်မန့်ပေါ့ DOC ထိုးပြီးတော့သမ္မတချင်းကာလာအတွင်းမှာ NC ထိုးဖို့ပဲဆိုတော့တော့ဒီညဉ့်ရက်မှာကြားရင်မှာ NC ထိုးမယ်ဆိုလက်ခံမယ်ဆိုရဟာပဲသူကအများဆုံး NC ထိုးစေချင်တယ်ဟိုဘက်က၄ဘွဲ့ကတော့လို့လို့စေပြစ်ခတ်ရစေကျန်တဲ့၃ဘွဲ့လိုပဲ ballot ရင်ထိုးမယ်ထိုးပြီး NC ထိုးဖို့အတွက်ဆွေးနွေးမယ် NC ကသူကထိုးမယ်ဆိုရင်ခုနှစ်ဘွဲ့လုံးတူထိုးမှာပေါ့ဒါပြင် NCA နဲ့ပတ်သက်ပြီးချိုးချက်တွေနဲ့ပတ်သက်ပြီးတော့သူတို့ကပြောစရာရှိတယ်ဆိုတဲ့အမြင်မျိုးရှိတယ်။ပြင်ဖို့လိုတာတောင်းဖြစ်ဆက်ဖို့လိုတာအဆရှိစရာပေါ့နော်။အဲအဲ့လိုအမြင်မျိုးရှိတယ်။ဒါကြီးအဟလေးကိုဆိုညှိလို့မရသေးတာလို့ပဲမြင်ပါ။
2015ခုနှစ်အောက်တိုဘာလမှာ NCA လက်မှတ်ရေးထိုးစဉ်က TNLA တအန်းပလောင် MNDAA ကိုကန်းတဲ့ AA ရခိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးဖို့ကိုတမ်ရော့ဘက်ကလက်ခံခဲ့တယ်လို့အားလုံးမပါဝင်တာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်တော်များများက NCA ကိုပါဝင်လက်မှတ်မရေးထိုးခဲ့ပါဘူး။အဲ့ဒီနောက်ပိုင်းမှာတော့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့9ဖွဲ့က FPNCC ကိုဖွဲ့စည်းပြီး NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့တောင်းဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့တင်းလာနေကကျင်းပတဲ့အစည်းအဝေးမှာတော့အစိုးရကိုယ်စားလှယ်အဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံယုံဝင်ကြီးဌာနဒုတိယဝင်ကြီးဦးခမောင်တင်ကဥဆောင်တက်ရောက်ပြီးလက်တလောအစိုးရတက်မတော်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့ AA ခေါ်ရခိုင်တက်မတော်ကတော့ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကပါဝင်တက်ရောက်ခဲ့ပါတယ်
အစိုးရငြိမ်းချမ်းရေးအဖွဲ့နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲ့တို့တရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံခဲ့ကြတဲ့အကြောင်းကိုမိုးစောပြောပြသွားတာပါအခု2008ဖွဲ့စည်းပုံပြင်ဆင်ရေးလူမှုထောက်ခံဆန္ဒပြပွဲတစ်ခုကိုလည်းအလှည့်ပေးပါအောင်မယ်ရှင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးထောက်ခံဆန္ဒပြပွဲတစ်ရက်ကိုဒီကနေ့ရန်ကုန်မြို့တော်ခမ်းမရှိပြုလုပ်တာမှာအာဏာရ NLD ပါတီကိုထောက်ခံသူယာနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်အခုလိုလူမှုထောက်ခံပွဲတွေလုပ်ဖို့ညွှန်ကြားထားတာမျိုးမရှိဘူးလို့ NLD ပါတီဘက်ကတော့ပြောပါတယ်ရန်ကုန်မြို့တော်ခမ်းမရှိကလူမှုထောက်ခံဆန္ဒပြပွဲကိုတွားရောက်သတင်းယူခဲ့တဲ့မိခကသတင်းပေးပို့ထားပါတယ်ရှင်
။ဖွဲ့စည်းပုံပြင်ဆင်ရေးလူမှုထောက်ခံပွဲကိုတက်ရောက်သူအင်အားရာခိုင်နှုန်းလောက်ရှိပြီးအများစုကတော့အာဏာရ NLD ပါတီလိုလားသူထောက်ခံသူတွေဖြစ်ပါတယ်။စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့ဆိုရင်တည်ရှိနေတဲ့2008ဖွဲ့စည်းပုံတည်းကဒီမိုကရေစီနီးမကျတဲ့အချက်တွေကိုပြင်ရမယ်လို့ထောက်ခံသူတွေကဆိုပါတယ်။ဒီလိုအခြေခံဥပဒေပြင်သွားဖို့ဆိုရင်အသက်ဆွန့်ပြီးအောင်လုပ်မယ်လို့ပြောလာသူကတော့အလန်းညောတော်ကြည်ကြည်စမ်းပ
ါဒီအခြေခံဥပဒေကအန်တီရိုအဲ့တုန်းကဆိုလို့ရှိရင်2008နာခဲ့ပေါ့နော်အန်တီကိုတိုင်းလည်းဒါကိုထောက်ခံမဲလည်းမပေးခဲ့ဘူးဘာမှတော့မတိလိုက်ဖဲနဲ့သူက92ရာခိုင်နှုန်းကျော်အဲ့လိုမျိုးမဲနဲ့အနိုင်ရတယ်လို့ပြောခဲ့တယ်အန်တီအဲ့ဒါကိုလည်းမခံချင်ဘူးနောက်ပြီးတော့သူ့ရဲ့အထက်မှာပါတဲ့ဥစ္စာတွေကနိုင်ငံသားဥပဒေကရေးထားတာတစ်မျိုးလောက်တာတစ်မျိုးနော်နောက်ပြီးတော့အန်တီရိုပြည်သူလူတို့ကဖြစ်စေခြင်းနဲ့ဆန္ဒဘာတခုမှဖြစ်လို့မရဘူး။ဒါကြောင့်မို့လို့အန်တီကပြင်ဆင်တဲ့လို့ထင်တယ်။ပြင်ကိုပြင်ရမယ်။အန်တီအသက်ပေးရင်ပေးရပါစေ။အန်တီပြင်တဲ့ဘက်ကအမြဲတမ်းထောက်ခံပါပဲ
။ဆန္ဒပွဲတက်ရောက်လာသူတဦးဖြစ်တဲ့ဦးလာထေးကလည်းနိုင်ငံသားခွင့်ရေးတွေအပြေအဝရရှိဖို့ဆိုရင်လက်ရှိဖွဲ့စည်းပုံကိုပြင်ရမယ်လို့ဆိုပါတယ်
။ဟုတ်ကဲ့ဒီဥစ္စာကိုစပြီးတော့ရေးဆွဲတဲ့ကကျွန်တော်တို့ပြည်သူလူထုကအသေးချာအကုန်မသိကြကြပါဘူး။အခုတော့ကျွန်တော်တို့လေးလာတော့အကျုပ်ဟာတွေကကျွန်တော်တို့တိုင်းပြည်နဲ့မကန့်ညီတဲ့ဒီမိုကရေစီစနစ်နဲ့မကန့်ညီတဲ့အချက်တွေအများကြီးပါတယ်လို့
88အဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်ခဲ့တဲ့ကိုမြအေးကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အကြောင်းမဲ့တောင်းဆိုနေတာမဟုတ်ဘူးလို့ဆိုလိုက်ပါတယ်
။ကျွန်တော်တို့ဖွဲ့စည်းပုံကိုပြင်ချင်တယ်လို့ပြောတာဟာအကြောင်းအကျိုးမဲ့ပြောခြင်းမဟုတ်ပါဘူး။
တိုင်းပြည်မှာပြဿနာတွေများလာတာကိုလည်းမမြင်ကြပါဘူးရှိနေတဲ့ပြဿနာတွေကိုပြေပြေလည်လည်ညှိညှိနိုင်နိုင်ထင်ရှင်းခြင်းလို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖွဲ့စည်းရလို့ကျွန်တော်မြင်ပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်တွင်မှာအာဏာရ NLD ပါတီကကြိုးပမ်းနေစေမှာပဲဒီကြိုးပမ်းမှုအပေါ်ထောက်ခံပွဲတွေမြန်မာနိုင်ငံနေရာအနှံ့ပြတော်တော်များများမှာခက်စိတ်စိတ်ပြုလုပ်လာပြီးဒီနေ့မှာတော့ရန်ကုန်မြို့တော်မှာကျင်းပတာဖြစ်ပါတယ်ဖွဲ့စည်းပုံပြင်ရေးအတွက် NLD ပါတီအနေနဲ့လွှတ်တော်တွင်ကြိုးပမ်းရမှာစစ်တပ်နဲ့ပြိုင်ဘက်ကြန့်ခိုင်ရေးပါတီတို့ဘက်ကအတိုက်ခံလုပ်မှုတွေကြုံနေရသလိုအခုလိုလူမှုထောက်ခံဆန္ဒပြပွဲတွေအပေါ်မှာလည်းမလိုလားအပ်တဲ့လောက်ရက်တွေလို့သူတို့ဘက်ကရှုမြင်တုံ့ပြန်ထားပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကတော့အခုလိုဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံပွဲတွေလုပ်ဖို့ပါတီဗဟိုအနေနဲ့ညွှန်ကြားထားတာမရှိဘူးလို့သတင်းတော့တွေကိုပြောဆိုထားပူပါတယ်လွတ်တော်တွင်မှာတော့ NLD ပါတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်ချက်ဟာလုံထုံးလုံနီးနဲ့မညီဘူးဆိုပြီးစစ်တပ်ကိုယ်စားလှယ်တွေဘက်ကကန့်ကွက်ခဲ့ပူပါတယ်ဒါပေမဲ့လို့ဖွဲ့စည်းပုံပြင်ဆင်ရေးလွတ်တော်ပူးပေါင်းကော်မတီမှာတော့စစ်တပ်ကိုယ်စားလှယ်တွေကကြံခံရေးပါတီအပါအဝင်အခြားပါတီကကိုယ်စားလှယ်တွေပါပါဝင်ခဲ့ပါတယ်လက်ရှိမှာတော့ပြည်အောင်စုလွတ်တော်ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာအခြေခံဥပဒေပါအခန်း1နိုင်ငံတော်အခြေခံများမှုကိုမကြခင်စတင်ဆွေးနွေးသုံးသပ်သွားမယ်လို့ဆိုထားပါတယ်ရှင်
ရန်ကုန်မြို့တော်ခမ်းမရှိမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးလူမှုထောက်ခံပွဲအကြောင်းကိုရိုင်းသွားရောက်သတင်းယူခဲ့တဲ့မိခကပြောပြသွားတာပါရှင်။အခုချင်းပြည်နယ်ဘက်မှာဖမ်းဆီးခံထားရသူ2ဦးကိုပြန်လည်လွှတ်ပေးလိုက်ပြီးဆိုတဲ့အကြောင်းနှာစင်ရပါမယ်။ရခိုင်တပ်မတော် AA ကဖမ်းဆီးထားတဲ့ချင်းပြည်နယ်ပလောဝမြို့နယ်တန်တောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့2ဦးဒီကနေ့ညနေပိုင်းမှာပြန်ပြီးတော့လွတ်မြောက်လာပါတယ်။ဘာသာရေးခေါင်းဆောင်တွေကလာပြီးတော့ရွေးယူဖို့ AA ဘက်ကကန့်လန့်လာခဲ့ပြီးတဲ့နောက်အခုလိုပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။အဖမ်းခံရသူ2ဦးအနေနဲ့ညှဉ်းပန်းမှုမခံရပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတော့ရှိနေတယ်လို့တွားရောက်ကြည့်ရှုခဲ့တဲ့ရမီရဖတ်တူကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်။ဖမ်းဆီးခံရတဲ့ပလဝမျိုးနဲ့တန်ထောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုသူတို့ကိုအမခံနဲ့လာရောက်ရေးယူဖို့အေးအေးဘက်ကကန့်လန့်လာပြီးနောက်ဘာသာရေးခေါင်းဆောင်တို့ကလည်းတွားရောက်ခေါ်ယူဆောင်လာတယ်လို့တန်ထောင်ရွာရမီရဖတ်တူဖြစ်တဲ့ပူရူနေကပြောပါတယ်။
ကိုလေးရောက်လာတယ်ငါနိုင်အထုတ်ခံလေပေါ့နော်တင်းတင်းမာမာပါပဲသူတို့ကဟိုတည်းကလာကမ်းလာတယ်ပုံးတော်ကြီးတွေနဲ့ရင်းမြစ်ပါးလာနေပါဆိုမှကမ်းလာလာအဲကမ်းလာလာတော့အဲပုံးတော်ကြီးတွေပါကနေမှသွားကြီးတယ်ဒီနေ့သွားဖြစ်တယ်ပေါ့နော်အဲဒီတရားမင်းနဲ့ပူးစီရပူးစီရ
ဟုတ်ကဲ့ပုရုနေရေသူတို့ကိုပြန်လှုပ်ပေးဖို့အတွက်ပေါ့နော်အေးဘက်ကနေဘယ်လိုသတိပေးတာမျိုးရှိတယ်လို့ကြားမိပါလဲခင်ဗျာ
အဲ့ဒါတော့ကျွန်တော်အသေးစိတ်မသိရသေးဘူးသူတို့ကလည်းစိတ်ပင်သားနေတော့လေကျွန်တော်မေ့ဖို့ကလည်းသူတို့အားနာတယ
်သူတို့ကိုညှင်းပါနှိမ့်ဆက်တာမျိုးခံရတယ်လို့ပြောဆိုတာတွေကြားမိသေးလားခင်ဗျာ
ညှင်းပါနှိမ့်ဆက်တာတော့သိတော့သူတော့ထင်တယ်ခံခံမှမှာတော့ခံခံမှမှာတော့ပြန်တော့စိတ်ဆိုင်ဆိုင်ရတော့ထိခိုက်ပါလေတော်တယ်မှာအဲ့လိုနေတုံးရဲ့အနေရတယ်ဆိုတော့စိတ်ဆိုင်ဆိုင်ရတော့ထိခိုက်မှုတော့ရှိမှာပဲ
တန်ထောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့နှုတ်အဖမ်းဆီးခံရပြီး9ရက်ကြာဒီကနေ့မှာ AA ဖွဲ့ကနေဘူးစင်ရွာဘက်မှာပြန်လည်လှုပ်ပေးခဲ့တာပါပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကရခိုင်လက်နက်ကန် AA ဖွဲ့ကနေပလဝါမြို့နယ်တန်ထောင်ကျေးရွာရဲကင်းစခန်းမှုစလိုင်းဘီဖာနဲ့ကျေးရွာအုပ်ချုပ်ရေးမှုဦးချမ်းဟော်တို့ကိုဖမ်းဆီးသွားခဲ့ပြီးရဲစခန်းကိုလည်းတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပါတယ်ရခိုင်တပ်မတော်ဘက်ကတော့ရဲစခန်းမှုအနေနဲ့ကျေးရွာသားတွေပေါ်မှာနိုင်ထက်စီနေမှုတွေပြုလုပ်နေတဲ့အတွက်ပညာပေးအစ်အနေနဲ့ဖမ်းဆီးခေါ်ဆောင်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ကျေးရွာသားတို့ဖြစ်တဲ့ခိုင်တူဝန်ကတော့အခုလိုလွတ်မြောက်လာတဲ့အတွက်ဝမ်းမြောက်ကြောင်းဆိုပါတယ
်ဘာလို့ဖြစ်ဖြစ်ဒီအတင်းတွေဖြစ်နေပြန်လွတ်မြောက်လာတာဟောကကျွန်တော်ကပြင်နေပါတယ
်ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန် AA ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ရှင်းလင်းဝါနဲ့ခမောင်းဝါကျေးရွာအုပ်စုကဒေသခံရွာသား800ကျော်ဟာဘင်္ဂလားဒေ့ရ်နယ်စပ်နဲ့နီးစပ်ရွာကျေးရွာတွေမှာခိုးလုံနေရပါတယ်။တိုက်ပွဲဖြစ်စဉ်တွင်နှစ်ဖက်တပ်ဖွဲ့တွေကနေရွာသားတွေကိုအပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ရှင်းလင်းဝါကျေးရွာထက်ပတ်တိုက်ပွဲဖြစ်ပွားပြီးနေမြေခံမြန်မာစစ်တပ်ကနေကျေးရွာသား3ဦးကိုဖမ်းဆီးမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကြောက်တော်ဘက်ကိုတင်းရှောင်လာတဲ့ရှင်းလင်းဝါရွာသား26ဦးကိုတပ်မတော်ကနေဒီလ4ရက်နေ့မှာမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့ပြီး73ဦးပြန်လည်လွတ်မြောက်ခဲ့ပြီမဲ့လက်ရှိ73ဦးအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်ရှင် American Tamda Donald Trump ne Myakuria Kaungsaung Kim Jong Un no ha Vietnam naingan Hanoi myo ro ma data san lo chain boudu hu ni nyet ni bai ga dutiya a chain thait thi asiwe patthama ye a phit twei song ja ba de Myakuria Kaungsaung ga Tamda Trump ne thait thi asiwe aw myin me lo myo lin chaung pyo ba de Tamda Trump ga le a la du myo lin chaung pyo bi Myakuria ye chi ma de si bwa ye a la la ko le chi chu pyo so twa ba de Kaungsaung na u twei song pwae ne patat bi ti tha ya da mya ko ko jor jor thing ga su si tin pya tha ba de shin
သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဟာသူတို့ရဲ့ဒုတိယကြိမ်ထိပ်သီးအစည်းအဝေးအစနေ့မှာပဲအကောင်းမြင်စကားတွေကိုပြောခဲ့ကြတာပါပြီးခဲ့တဲ့နှစ်ဇွန်လကစင်ကာပူမှာပထမအကြိမ်ထိပ်သီးအစည်းအဝေးပြီးရပ်ပေါင်း261ရက်အတိအကျကြာပြီးတဲ့နောက်အခုဒီကြိမ်ထပ်တွေ့ကြတာကိုကင်ကအလေးထားပြောပါတယ်အဲ့ဒီရပ်ပေါင်း261ရက်အတွင်းနားလည်လွဲမမှုတချို့ရှိခဲ့တဲ့အကြောင်းအခြေအနေကိုနားလည်မှုလွဲမတဲ့အမြင်နဲ့ကြည့်သူတွေရှိခဲ့တဲ့အကြောင်းပြင်ပကပါကနေလာတဲ့ဟိုးအရင်ကာလတွေကရန်လိုမှုတချို့ရှိနေစေဖြစ်ကြောင်းကင်ဂျွန်ကပြောပြီ
းဒီလောက်ကိုစင်ကာပူရိုးရေစင်ကာပူရိုးကမှန်းတဲ့ချက်ပြီးတ
က်ပြီးကိုဒါပေမဲ့လည်းအဲ့ဒီအသားအစီတွေအားလုံးကိုကျွန်တော်တို့ကြော်ဖြတ်နိုင်ခဲ့ပြီးရပ်ပေါင်း261ရက်ကြာခဲ့ပြီးတဲ့နောက်အခုထပ်တွေ့ကြပါပြီအဲ့ဒီ261ရက်ဟာအပြင်းထန်ကြိုးပမ်းအားထုတ်မှုနဲ့စစ်ရှည်တိုက်ခိုက်မှုအများအပြားလိုအပ်ခဲ့တဲ့ရက်တွေဖြစ်တယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်ဒါပေမဲ့ဒီကနေ့ဒီမှာတယောက်နဲ့တယောက်ပေးချင်းရှင်ထိုင်ပြီးကျွန်တော်တို့ရောက်နေကြပါပြီ။ဒီကနေ့ဒီဒီချိန်မှာကျွန်တော်တို့အောင်မြင်မယ်ဆိုတဲ့မျှော်လင့်ချက်ရစေပြီးအဲ့လိုဖြစ်အောင်ကျွန်တော်တကယ်ကိုပဲစူးစမ်းသွားမှာပါ
။သမ္မတထရမ့်ကလည်းပထမတစ်ချိန်ထိပ်သီးအစည်းအဝေးဟာအောင်မြင်ခဲ့တယ်လို့ခံစားရတဲ့အကြောင်းပြောပြီးအခုတစ်ချိန်ထိပ်သီးအစည်းအဝေးပေါ်သူ့ရဲ့မျှော်လင့်ချက်ကိုလည်းပြောသွားပါတယ်။
I thought the first summit was a great success, and I think this one hopefully will be equal or greater than the first. And we made a lot of progress.
ဆမတ်ထိပ်သီးစည်းအဝေးဟာသိကိုအောင်မြင်တယ်လို့ကျွန်တော်ယူဆပါတယ်။အခုဒီချိန်ကလည်းပထမတစ်ချိန်ကနဲ့တန်းတူဒါမှမဟုတ်ပို့ပြီးတော့တောင်မှအောင်မြင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။တိုးတက်မှုအများကြီးရထားပြီးကျွန်တော်ဆက်ဆံရေးတကယ့်ကိုကောင်းလာတာကအကြီးဆုံးတိုးတက်မှုလို့ကျွန်တော်ယူဆပါတယ်။ကျွန်တော်အချိန်ပေါင်းများစွာပြောထားဘူးသလိုသတင်းမီဒီယာတွေကိုပြောထားဘူးသလိုနားထောင်ကျင်သူတိုင်းကိုပြောထားဘူးလို့ပဲအဆွေတော်ရဲ့တမ်းကြီးမှာကြီးမားတဲ့စီပွားရေးလာလာရှိတယ်လို့ကျွန်တော်ယူဆပါတယ်။မယုံကြည်နိုင်လောက်အောင်ပါပဲအကန့်အသတ်မဲ့ပါပဲအဆွေတော်အနေနဲ့လည်းတမ်းကြီးနဲ့အတူကြီးမားတဲ့အနာဂတ်ရှိလာမယ်လို့ယူဆပါတယ်။ခေါင်းဆောင်ကြီးတူပါပဲဒီလိုဖြစ်လာတာကိုကျွန်တော်တို့မျှော်လင့်ဆောင်ဆိုင်နေပြီးဖြစ်လာဖို့လည်းကူညီတော့မှာပါ။အဲ့ဒီအတွက်ကျွန်တော်တို့ကူညီပါမယ်
။သမ္မတထရမ့်ကအဲ့လိုပြောပြီးချိန်မှာကင်ဂျွန်ဝန်ကကျင်းတ်တဲ့အမှုရာမျိုးနဲ့ပြုံလိုက်ပြီးခေါင်းဆောင်နှစ်ယောက်လက်ဆွဲနှုတ်ဆက်ကြပါတယ်။အဲဒီနောက်ခေါင်းဆောင်နှစ်ယောက်ဟာအနည်းငယ်စကားဆက်ပြောကြပြီးတဲ့နောက်သမ္မတအင်ဂျီနီယာရဲ့အဆိုအဖြစ်လူမှုရေးသဘောညစာစာပွဲကိုနှစ်ဖက်တခြားကိုယ်စားလှယ်တွေနဲ့အတူတက်ရောက်ကြပါတယ်။ဖေဖော်ဝါရီလ28ရက်ကြာသပတေးနေ့မှာတော့ခေါင်းဆောင်နှစ်ဦးနဲ့အတူနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြမှာပါ။ဆွေးနွေးမဲ့ကိစ္စရပ်တွေထဲမှာနျူကလ িয়ার ကင်းရှင်းရေးအတွက်လုပ်ငန်းလမ်းစဉ်တစ်ခုချမှတ်ဖို့နော်ကိုရီးယားပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရည်ယူမှုတွေကိုဖြေလျှော့ပေးဖို့ကိုရီးယားနိုင်ငံအကြားစစ်ဖြစ်နေစေအနေအထားကိုအဆုံးသတ်ကြောင်းတရားဝင်ကြေညာချက်ထုတ်ဖို့စတာတွေပါဝင်မယ်လို့မျှော်လင့်ထားကြပါတယ်။ဗိုလ်ရူးနေစော်ပိုင်းတို့ကတော့သမ္မတထရမ့်ဟာဗီယက်နမ်သမ္မတဝင်းဖူထရောင်းနဲ့တွေ့ဆုံပြီးထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံစီစဉ်ကျင်းပပေးတဲ့အတွက်ကျေးဇူးတင်စကားပြောပါတယ်။အဲဒီတွေ့ဆုံပွဲအတွင်းမှာပဲအမေရိကန်ဘိုးယင်းကုမ္ပဏီထုတ်လေယာဉ်အစင်းပေါင်း130တန်ဖိုးငွေဒေါ်လာ15ဘီလီယံကျော်ဘူးကိုဗီယက်နမ်လေကြောင်းလိုင်းတွေဖြစ်တဲ့ Vietjet နဲ့ Bamboo Airways တို့ကဝယ်ယူမဲ့သဘောတူစာချုပ်တစ်ရပ်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ခင်ဗျာ
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာတွေ့ဆုံခဲ့ကြတဲ့အကြောင်းကိုကိုကျော်ကျော်သိန်းပြောပြသွားတာပါကျမတို့ VOA ကနေထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါရဲ့ရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့လူလူကျမကြီးမြမအေးသုံးသက်ချက်နဲ့အာကစားသတင်းလွှာစတဲ့သတင်းပတ်စင်ခန္ဓာတွေနှာစင်ကြရဖို့ရှိပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ် February 29ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25-32 တို့ကနေပြီးတော့နားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူမှုကျန်းမာရေးအစီအစဉ်မှာမကုဆက်နိုင်တဲ့ယောဂါတွေထဲမှာဘယ်ယောဂါတွေပါဝင်သလဲဆိုတာ
ကုဆက်တဲ့ယောဂါအရင်နဲ့ပတ်သက်တဲ့ယောဂါအရင်သုံးဆွဲရတာများလည်းမကြောက်ဘူး။အသေးမှာဒုက္ခ
ပြည်သူကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းထားတာကိုထုတ်လွှင့်ပေးဖို့ရှိပြီးမတူကွဲပြားမှုတွေကိုနားလည်မှုနဲ့တည်ထောင်ထားတဲ့မြမနိုင်ငံရေးမှပြပကကူးစက်လာတဲ့အယူဆတွေကြောင့်စိတ်ဝင်ကွဲနေကြတယ်ဆိုတော့မြမအရေးကျွမ်းကျင်သူဂျိုးဆက်ဆီလ်ဗာစတိုင်းနဲ့မေးမြန်းထားတဲ့မြမအရေးသုံးသပ်ချက်အဲ့ဒီနောက်အားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့တဘာဝတော်ရိုင်းစင်တွေတက်ဖြတ်ခံရမှုရောကြလာစေရေးအတွက်ဘာတွေဆောင်ရွက်နေကြသလဲဆိုတာကိုပြောပြပေးပါမယ်မြန်မာနိုင်ငံမှာတော်ရိုင်းစင်တက်ဖြတ်ခံရမှုရောကြစေဖို့နဲ့စင်တွေရဲ့သဘောတဘာဝတွေနဲ့စင်တွေတွေ့ကြုံနေရတဲ့ချိန်ချောက်မှုတွေကိုပြည်သူတွေသိရှိလေ့လာနိုင်စေဖို့စင်ပြလိုက်တစ်ခုကိုရန်ကုန်တရိတ်ဆန်ဥယျာဉ်ထဲမှာမကြာခင်ဖွင့်လှစ်တော့မှာဖြစ်ပါတယ်ဒီပြလိုက်ကနေတောစင်ရိုင်းတက်ဖြတ်မှုလုံးဝကင်းရှင်းရေးအသိပညာပေးသွားနိုင်ဖို့မျှော်လင့်ထားတယ်လို့လည်းပြလိုက်စီစဉ်တဲ့ WWF မြန်မာကမ္ဘာတော်ရိုင်းတရိတ်ဆန်ရန်ပုံငွေအဖွဲ့ကပြောပါတယ်အပြည့်စုံကိုတော့ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်
ရန်ကုန်တရိတ်ဆန်ဥယျာဉ်တဲကစင်ပြတဲ့ကိုမက်လာ3ရက်နေမှာကြာရောက်တဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်နေမှာအများပြည်သူကြည့်ရှုနိုင်အောင်စတင်ဖွင့်လှစ်ပြသမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးစင်ပြတဲ့ဖွင့်ရတဲ့အကြောင်းနဲ့ပတ်သက်ပြီး WWF မြန်မာရဲ့ Partnership Director မတ်မီမိုးဝါကအခုလိုပြောပါတယ်
အဲ့တော့အမားတို့အနေနဲ့ awareness တွေရော education ရောကို intensively ဒီနှစ်တည်းမှာလုပ်ဖို့တော်တော်ကိုတွန်းအားပေးပြီးလုပ်ဖို့အချိန်နေမှာရှိရယ်အဲ့ဒီတော်တွင်းမှာပဲ WWF ကနေပြီးတော့မှဒီတတော်ဌာနနဲ့ပူးပေါင်းပြီးတော့မှစင်ပြတိုက်ကိုရန်ကုန်မှာဖွင့်မယ်စင်ပြတိုက်ကိုဖွင့်ရတဲ့ရည်ရွယ်ချက်ကဒါဒီအမားတို့ရဲ့ country ရဲ့အခြေအနေကြောင့်ရောနောက်တစ်ခုကပြည်သူတွေကိုအသိပေးရမယ်စင်နေရဲ့သဘောတဘာဝကို educate လုပ်ပေးရမယ် awareness လုပ်ပေးရမယ်ကဲ awareness လုပ်ရုံနဲ့လည်းမပြီးဘူးအမားတို့ကကဲ encourage လုပ်ရတာပါလဲဆိုမရောင်းမနဲ့မဝယ်ပါနဲ့မတုံးပါနဲ့ဆိုတဲ့ဥစ္စာပါမာရာ encourage လုပ်ရတာပါ
ဒီပြတိုင်းမှာတောစင်ရိုင်းနဲ့အိမ်မွေးစင်တွေရဲ့အရေးပါတဲ့အခက်ကဏ္ဍကိုပြသသွားမှာဖြစ်တယ်လို့စင်တွေတရားမဝင်အမဲလိုက်တက်ပြက်ခင်နေရတဲ့ချင်းချောင်မှုတွေရေရှည်ရှင်တန်ရည်တည်နိုင်ဖို့ဆောင်ရွက်နေတဲ့အစီအစဉ်တွေကိုပါထည့်သွင်းပြသသွားဖို့ကမ္ဘာတော်ရိုင်းတိရစ္ဆာန်ရန်ပုံငွေအဖွဲ့ WWF နဲ့တည်တော်ဦးစီးဌာနတို့ကပူးပေါင်းအစီအစဉ်တားတာပါရန်ကုန်တိုင်းတည်တော်ဦးစီးဌာနကညွှန်ကြားရေးမှူးဦးသိန်းတို့ကတော့ပြားလိုက်ဖွေခြင်းအပြင်ပြည်သူလူထုကိုအသိပညာပေးရကနေတော်ရိုင်းစင်တက်ပြတ်မှုကိုထိန်းချုပ်သွားနိုင်ဖို့မျှော်လင့်တယ်လို့ဆိုပါတယ်
။ရန်ကုန်တိုင်းတို့အေရယူတိုင်းတို့ကစင်တက်ပြတ်ခံမှုများတဲ့အထက်မှာပါတယ်။အခုဆိုရင်ဒါတစ်နှစ်လုံးဒီပါကိုစင်တက်မခံတော့တဲ့အနေအထားကိုရောက်လာပြီဆိုတော့နောက်ပိုင်းတစ်နှစ်ကနေနှစ်နှစ်ကနေနောက်၄-၅နှစ်ဒီလိုတွေဖြစ်လာနေတော့မှစင်တက်မခံတဲ့စင်ရောက်အောင်လို့ဖြစ်သွားမှာပါ။ဖြည်းဖြည်းတစ်စစ်စစ်ကျင်းတော့ဆိုတော့ကျွန်တော်တို့ဒီပြတိုင်းလုပ်တယ်ဆိုတာကလည်းဒီရွေချက်ပါပဲဒီပေါ်မှာကျွန်တော်တို့လိုပဲအများဝိုင်းပါဝင်ဆောင်ရွက်လာနိုင်မှဒါတွေကကြီးရောက်တဲ့အောင်မြင်အောင်ဆောင်ရွက်ရန်ုံပြည့်အောင်မြင်မှုဆိုတာပြည်သူများပါဝင်ဖို့လိုပါတယ်ဒါကြောင့်မလို့ဒီမှာအများကြီးသိပညာပေးထားတာဖြစ်ပါတယ
်မြန်မာနိုင်ငံအတွင်းတော်ရိုင်းစင်တက်ပြတ်နှုန်းဟာပြီးခဲ့တဲ့2019ခုနှစ်အတွင်းအမြင့်မားဆုံးဖြစ်ခဲ့ပြီးတော်ရိုင်းစင်အကောင်အထည်59ခုအထိတက်ပြတ်ခံခဲ့ရတယ်လို့ဦးသိန်းတို့ကပဲဆက်ပြောပါတယ်လက်ရှိအချိန်အထိမြန်မာနိုင်ငံမှာတောစီရိုင်းကောင်ကြီး1500ဝန်းကျင်သာကျန်ရှိပြီးတော့စင်တရင်နဲ့စင်ဆွေတရေမဝင်ရယူမှုကြောင့်တရင်တစ်ပတ်ကိုစစ်တကောင်လုံးတည်ဆုံနေရတယ်လို့စင်ထိန်သိမ်းဆောင်ရွက်သူတွေကပြောပါလေခင်ဗျာ
တောက်ခါရှင်များရှင်တပ်မတော်ကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးလာကြရက်ဆိုင်ထားပြီးငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းခဲ့တာအခုဆိုရင်2လကျော်သွားပါပြီ အပြစ်ခတ်ရက်စဲထားတဲ့ကာလအတွင်းမြမအစိုးရတာဝန်ရှိသူတွေတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေကြားတွေ့ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေစေပါပြစ်ခတ်ရက်စဲရေးကြေညာထားပြီးမြေတိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲလက်နက်ကိုင်ပဋိပက္ခတွေရော့ပါရေးပြည်တွင်းငြိမ်းချမ်းရေးမှာဘာတွေကအဓိကအဟန့်တားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံ file နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
် VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်သတင်းပတ်ဆိုင်ကဏ္ဍတွေကိုတော့လူလူကျမ်းမာရေးအစီအစဉ်နဲ့စပါမယ်။ကုသပြန့်တတ်မှုမရှိတဲ့ယောဂါတွေဟာယောဂအုပ်စုကြီးတစ်ခုဖြစ်တယ်ဆိုတာကိုသိသိချာချာနားလည်သဘောပေါက်ကြဖို့လိုအပ်ပါတယ်။ဒါအပြင်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်တတ်မယ်ဆိုရင်မကုသနိုင်တဲ့ယောဂါတွေကိုတပြိုင်တည်းကြိုတင်ကာကွယ်ထားလို့ရတဲ့အကြောင်းပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်တာဦးသန်းစိန်နဲ့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာဦးမိုးအောင်ကျော်နိုင်တို့ကိုဆက်သွယ်မေးမြန်းပြီးဒေါက်တာသန်းစောကတင်ပြထားပါတယ်ရှင်
ငှက်ဖျားယောဂါ၊တွေးလွန်တုတ်ကွေးယောဂါ၊တုတ်ကွေးဖြန့်နာယောဂါနဲ့ဝမ်းပြက်ဝမ်းလျှောယောဂါတွေဟာကုသပြန့်နှံ့နိုင်တဲ့ယောဂါအမျိုးအစားတွေကယောဂါတချို့ဖြစ်ပါတယ်။ပြည်သူလူထုအနေနဲ့ကုသပြန့်နှံ့နိုင်တဲ့ယောဂါတွေကိုနားလည်သိရှိပြီးသတိပြုကာဝယ်ထားကြပေမယ့်ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေကိုတော့သတိပြုကာဝယ်ထားတဲ့နေရာမှာအားနည်းနေသေးတာကိုတွေ့ရပါတယ်။အများစုကတော့ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေလို့ပြောလိုက်ရင်နားဦးမလဲသေးကြတာပါ။ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေဟာဘယ်လိုယောဂါအမျိုးအစားတွေဖြစ်ပါသလဲလို့မေးကြည့်တဲ့အခါပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူဒေါက်တာဦးတန်းစိန်ကအခုလိုရှင်းပြပါဗျာ
။ကုသနိုင်တဲ့ဘုဒ္ဓယောဂါမှန်စရာဒီကုသနိုင်တဲ့ယောဂါပဲလို့လူတွေပြောလို့ရပါတယ်။အချို့ကလည်းမဟုတ်ဘူး။ယောဂါတစ်ခုနဲ့တစ်ခုနဲ့ယောဂါဖြစ်တာကိုလူတစ်ဦးနဲ့တစ်ဦးကုသနိုင်တဲ့အတွက်ကုသနိုင်တဲ့ယောဂါလို့ပြောရှိတယ်။အဲ့တော့ဒီကုသနိုင်တဲ့ယောဂမဟုတ်တဲ့မှန်တယ်ရောမကုသနိုင်တဲ့ယောဂလို့ပဲဆရာတို့ပြောလို့ရပါတယ
်မကုသတဲ့ယောဂတွေလို့ပြောလိုက်ရင်လူတွေကယောဂတစ်ခုလို့နားလည်သွားကြပါတယ်NCD လို့ခေါ်တဲ့ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေဟာယောဂတစ်ခုတည်းကိုဆိုလိုတာမဟုတ်ဘဲယောဂအုပ်စုကြီးတစ်ခုလုံးကိုရည်ရွယ်ပြောဆိုတာဖြစ်တယ်လို့ဒေါက်တာဦးတန်းစိန်ကပြောပါတယ်
။ဒီဆရာပြောတဲ့ထင်မှလည်းပါပါတယ်။အဓိကကလူတွေကမကုသနိုင်တဲ့ယောဂလို့ပြောရင်သူကယောဂတစ်မျိုးလို့ပဲမြင်တော့ဘာလို့ယောဂတစ်မျိုးကိုအများကြီးလို့နော်။မကုသနိုင်တဲ့ယောဂအများကြီးပဲ။ဆိုတော့ကဘာမှာဆိုလို့ရှိရင်မကုသနိုင်တဲ့ယောဂကိုသူကအများကြီးကိုသူကဆုလိုက်တယ်ဆုလိုက်တဲ့အခါမှာဒါယောဂတွေထွက်လာတယ်ဆိုတော့နံပါတ်1ကတော့နှလုံးနဲ့ပတ်သက်တဲ့ယောဂပေါ့နော်ကာဒီယိုဗက်စကူလာနှလုံးနဲ့တွေးကြောတော့အဲတော့အများပြည်သူသိတဲ့နားလဲတာကတော့နှလုံးတွေးကြောပိတ်တယ်ယောဂတွေးလို့ယောဂဒီနှစ်ခုကနံပါတ်1ပေါ့နော်နံပါတ်2ကတော့စီးကျူတွေးကျူယောဂဒါလည်းပဲလူတွေကိုဒုက္ခပေးတဲ့မကုသနိုင်တဲ့ယောဂမျိုး။နောက်တတိယယောဂကတော့ဒီအဆုံးနဲ့ပတ်သက်တဲ့ယောဂလေးပေါ့နော်။အဲတော့အဆုံးနဲ့ပတ်သက်တဲ့ယောဂလေးကအဓိကကတော့ဆီလိဆီယိုကြီးကလုပ်ဖြစ်တဲ့ကိစ္စတွေဖြစ်တာပေါ့။အဲတော့ဆီလိဆီယိုကြီးအခြေခံပြီးတော့အဆုံးနဲ့ပတ်သက်တဲ့ယောဂအဆုံးနဲ့အသက်ရှင်နေပြီးတော့ပတ်သက်တဲ့ယောဂဖြစ်တာ။နောက်နံပါတ်၄အနေနဲ့ကတော့ဒီဆရာတော်ကုသတဲ့ယောဂအရင်နဲ့ပတ်သက်တဲ့ယောဂအရက်သုံးဆွဲရတာများတဲ့လူကြောင့်အသေးမှာဒုက္ခပြေးရပါတယ်အသေးမှာဒုက္ခပြေးအသေးရောက်အသေးကစားတယ်
ကုသပြန့်နှံ့တဲ့ယောဂတွေမှာဆိုရင်ယောဂတစ်ခုချင်းစီလိုက်ယောဂဖြစ်စေတဲ့ပုံမှားတွေဟာတသက်မမှတ်ရှိနေပြီးတစ်ခုနဲ့တစ်ခုအမျိုးအစားတူညီမှုမရှိတာကိုတွေ့ရပါတယ်ကုသပြန့်နှံ့မှုမရှိတဲ့ယောဂအုပ်စုတွေမှာတော့ယ yoga pisi de tija de jare jang yari tata mama mishiwe me. Yoga pisi de jang yari miyazu garo takune taku sindu ne jare elu atwiri yoga tuku siya wanyi pitu dauda umuwa jona inga biwa le.
Jaro di NCD chitanya yoga di jang yin neka gomu dudu bame. No eke ma diga para ga diet, exercise and stress. No aro di diet ke ma ye tau da, siri tau da, siya wa sa tau ke ma le. ထက်ထွင်းထားတာပေါ့အဲ့တော့ကျွန်မအနေနဲ့မြင်ရတဲ့စားတောက်ဒီစားတောက်ရင်းစီဒီအဖြစ်များနိုင်တယ်လို့နော်ဆေးလေးတောက်သုံးခြင်းရက်ကိုတတ်မှတ်ထားတဲ့ပမာဏထက်ကျော်လွန်တောက်သုံးရင်လည်းဒီဆက်ရွယ်မကူးဆက်တတ်တဲ့ယောဂာတွေနဲ့ဆက်ဆံမှုရှိကြအောင်ဆရာပြောရှင်းထားတယ်အများကြီးရှိပါတယ်ခင်ဗျာဒီဆေးလေးနဲ့ရက်ကတော့လုံးဝမတောင်းနိုင်ဘူးအကောင်းဆုံးပါလို့ဆရာကျန်ပြချက်ပါနှလုံးယောဂာသွေးတ
gawe me sa, yoga along yet pisside jong yarigo, supombi juden gawe talu yawale, kusapianamu machide yoga rigo, blue juden gawe tade madrelu mijide ka, dada umo jonanga kulu biwale. Sara
yoga to put in the putin dome samaku, set yoga along yet pisside jong yar, do we pide, jamma, no, in a pis, in your piso, sata mutu and sata yawo, eh, but a kulen to sha.
ကျွန်တော်နေ့စဉ်လှူချသွားလာတယ်ဘုရားကိုလည်းလှူချမှုတွေထည့်ပေးမှုရယ်စိတ်ပြည့်စုံမှုလျှော့ချခြင်းအပြင်ဒီ
မကူးဆက်နိုင်တဲ့ယောဂါတွေအားလုံးကိုတပြိုင်တည်းထည့်ကျွတင်ကာဝယ်ထားလို့ရတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါဒေါက်တာတန်ဆောစီစဉ်တင်ဆက်ပေးနေတဲ့လူလူကျမ်းမာရေးစီစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်အခုမြန်မာအရေးတုံသက်ချက်ကိုနားဆင်ရပါမယ်ရှင် မြန်မာနိုင်ငံဟာမတူကွဲပြားမှုတွေမတူကွဲပြားသူတွေကြောင့်ပြန်လည်နားလည်သိခံမှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့ပြည်ပကကူးဆက်ဝင်ရောက်လာတဲ့အယူအဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပြိပက္ခတွေဖြစ်လာရတယ်လို့အမေရိကန်ပြည်ထောင်စုရိုက်ဂျာယူနီဗာစီတီကဂုံဒူးဆောင်ပါမောက်ခမြန်မာအရေးကျွမ်းကျင်သူဂျိုးဆက်စီဗာစတိုင်းကတုံ့တက်ပါတယ် ပြန်လည်တက်မြက်ရေးအတွက်အတိတ်သမိုင်းကိုပြန်ကြည့်ပြီးသင်ခန်းစာယူသင့်တယ်လို့လဲဆိုပါတယ်ပါမောက်ခဆီလ်ဗာစတိုင်းဟာအခုခါအသက်အရွယ်ကြီးမှလို့အင်တာဗျူးမပေးနိုင်တော့ပါဘူးပါမောက်ခဆီလ်ဗာစတိုင်းနဲ့ဦးကျော်ဇန်သာတို့ဟိုတုန်းကမေးမြန်းဆွေးနွေးချက်တစ်ခုကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ရှင်
မြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြန်မာအမျိုးသားစိတ်ဓာတ်သည်ဘာသာရေးနှင့်ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူတို့မျိုးဗုဒ္ဓဘာသာနဲ့ဆက်ဆံမှုရှိနေပါသလားရှာကြည့်ပဲလို့သဘောပါပါသလဲ
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are different, and one can be both a nationalist and a Buddhist.
Buddha bata ne amyuta yi sasa ni bata la. Taku ne taku sasa ni bata. Aturu ro maho bau. Tabi me lutiyao ha amyuta yi wadi yo Buddha bata wanyo aturu pshinai bata. Taku ne taku ha pila sanche maho bau.
Well, Buddhism is a very important way of life. It is not just a group of thoughts and
လူတွေဟာတူးနဲ့တူဘယ်လိုဆက်ဆံနေထိုင်ရမယ်ဆိုတဲ့နီလန်လည်းဖြစ်ပါတယ်ဘဝလမ်းညွန်မှာဒီတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နီလန်လည်းဖြစ်ပါတယ်ဆိုတာဘာသာကြားတွေနဲ့ဗုဒ္ဓဘာသာဝင်တွေနဲ့အတူတူဆင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါ
One of the problems today is people do not bother to read the history of
လုံးဝမကမ်းပါတယ်ဒါဟာမြမတမိုင်းရဲ့ဒစိတ်ဒေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာတမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်လူတွေဟာမြမနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေ
လူမှုအတိုင်းဝိုင်းနေမျိုးမျိုးရှိခဲ့ပါတယ်သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်တမျိုးနဲ့တမျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူးဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူ
းဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြ
ီး Violence is something that is a long time developing as well. In other words, during this last century, 12.
အကြမ်းဖက်မှုတွေဟာလည်းရေရှည်ဖြစ်ထွန်းလာခဲ့တဲ့ကိစ္စတရပါပဲ။ဒီနေ့ပြောရရင်အခုနောက်ဆုံးရာစုနှစ်မှာပါ။ဒါကိုလည်းနိုင်ငံတော်ဖြစ်ထွန်းရတည်လာမှုနဲ့ရှင်ပြီးတော့ရှုမြင်ကြရမှာဖြစ်ပါတယ်။တမိုင်းကိုနည်းနည်းပြန်ကောက်ရမယ်ဆိုရင်ဗမာတွေမြန်မာအလဲပိုင်းတခွင်ကိုအုပ်ဆိုးထားခဲ့စဉ်တုန်းကဒေသတဏ္ဍာန်တလျားကလူမျိုးစုတွေဘာသာရေးအတိုင်းဝိုင်းနေလူမှုဝန်ကျင်တွေကိုသူတို့ဟာသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားခဲ့ပါတယ်။နိုင်ငံတော်ကချမှတ်ထားတဲ့ဘောင်အတွင်းနေထိုင်သမျှကာလပတ်လုံးဒီလိုပဲခွင့်ပြုထားခဲ့တာပါ။ဒါဟာ20ရာစုအစပိုင်းမှာတစုနဲ့တစုသဘောထားမတူညီမှုတွေဖြစ်လာပြီးစတင်ရိုင်းနှဲလာခဲ့ပါတယ်။တကယ်တော့အင်းကြီးချင်းတွေအချင်းချင်းရန်ဖြစ်တာစစ်တိုက်တာဟာဗုဒ္ဓဘာသာအစဉ်အလာအစ္စလာမ်အစဉ်အလာမဟုတ်ပါဘူး။အင်းကြီးချင်းတွေကြားပျော်ရွှင်ငြိမ်းချမ်းစွာနဲ့လွတ်လွတ်လပ်လပ်နေထိုင်ခဲ့တဲ့အစဉ်အလာတွေသာရှိခဲ့ပါတယ်။
ကျ aya ဘာသာတရားနှစ်ခုစလုံးဟာပျော်ပျော်ရွှင်ရွှင်ငြင်းငြင်းချမ်းချမ်းစင်တွဲနေထိုင်တဲ့အစဉ်အလာရှိတဲ့ဆိုတော့အခုပြဿနာတွေဖြစ်လာတဲ့ကြတော့ခင်ဗျာအဲ့ဒီတော့ကောင်းတဲ့အစဉ်အလာတွေအခုစိတ်ကုန်းသွားခဲ့ပြီလားသူဒီမို့အခုခါမှတစ်ဖက်ကိုတစ်ဖက်လွှမ်းမိုးခြင်းနဲ့စစ်တင်များပုံမူပေါ်လွင်လာလို့လားဆိုတာဘယ်လိုပြောမလဲခင်ဗျ
ာ the mess that we are seeing unfold at the present time the fighting this disagreementis largely the outgrowth of the failure of the Burmese
အခုကကျွန်တော်တို့တွေ့ကြုံလာရတဲ့ပြဿနာတွေတိုက်ခိုက်မှုတွေသဘောကွဲလွဲမှုတွေဟာအဓိကအားဖြင့်ဗမာတွေအနေနဲ့ဩဇာအာဏာကိုလူမှုအတိုင်းအဝိုင်းတစ်ခုလုံးအတွက်မြန်မြတ်တတခွဲဝေကျင့်သုံးဖို့ပြက်ကွက်ရာကတဆင့်ပေါက်ဖွာလာတာပါတမိုင်းမှာလည်းအုပ်ဆိုးသူဘရင်မရှိတဲ့အခါဒါမှမဟုတ်အုပ်ဆိုးတဲ့ဘရင်အင်အားပြော့ညံ့တဲ့အခါမှာလူတွေဟာအုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှာဆိုလို့ကာကွယ်ခုခံလာကြပါတယ်ဆိုတော့ဒီကနေ့အခါမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်စိုးမှုစနစ်တရကိုမျိုးဆက်တစ်ခုကတစ်ခုကိုနီးလန်းတကျလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်တွေလို့ကျွန်တော်ထင်ပါတယ်ဒါကြောင့်မြန်မာလူ့အဖွဲ့အစည်းဟာငြိမ်းချမ်းသောလူ့အဖွဲ့အစည်းတရဖြစ်မလာပဲတယောက်လည်းပင်ကိုတယောက်ညစ်ဖို့ကြိုးစားတဲ့လူ့အဖွဲ့အစည်းဖြစ်နေရတာပါ
ဆိုတော့ဒီပဋိပက္ခတွေဟာငင်းငန်းစွာအတူဆင်တွဲလာကြသူတွေရဲ့အထက်ကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာ။တနည်းပြောရင်ငင်းငန်းရေးကတဆင်ပေါက်ဖွားလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင်ဗျာ
။ Well, I think there is no offer or belief that peace cannot exist between the various peoples in Burma.And there were long periods of time when peace.
မြန်မာနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးမတည်တံ့နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်။စင်ခေါ်မှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တံ့ခဲ့တဲ့ကာလလဲရှေ့ရှေ့လျားလျားရှိခဲ့ပါတယ်
။ဆိုတော့အရင်ကမရှိခဲ့ပဲအခုရှိလာကြတော့ဆိုင
်။ We are seeing a number of new ideas being brought in.By outsiders, and that people who come from other areas bring with them the unhappiness, hatred, disagreements, and impose it on the peoples who had for long periods.
အခုတော့အယူအဆတွေကိုပြင်ပကလူတွေကတစင်တင်သွင်းလာတာတွေ့မြင်နေရပါတယ်။ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေမုန်းတီးစိတ်တွေသဘောထားကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငင်းငင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်။အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ငင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ်
။ဟိုနောက်တစ်ခုကဖဆာဗလာခေတ်တုန်းကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲ့ရတယ်လို့ဖတ်ရပါတယ်။ဒါပေမဲ့ဒီလိုထိဆိုတဲ့အကြမ်းဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ
I am concerned about this idea that the emphasis on a state religion is something that is fairly new.
ဒီယူစာမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်ပါတယ်။နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်။အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင်ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါ။တယောက်အရေးတယောက်ဝင်ဆွတ်ဖက်တာလည်းမရှိခဲ့ကြပါဘူး။ဒါပေမဲ့ခေတ်တည်းရောက်လာတော့အထူးသဖြင့်ဗုဒ္ဓဘာသာဝင်တချို့ကဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါတယ်။တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူး။လူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကြင်ကြံလိုက်နာကြဖို့ပဲရှိပါတယ်
။အခုလို့ဆိုတော့စေရုံကဘာသာကွဲလူမျိုးကွဲပြဿနာမရှိပဲအတူဆင်တွဲနေထိုင်လာကြတယ်။အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခေတ်သစ်ကြမှာတွတ်တက်မလာပဲနောက်ပြန်ဆုံးနေတဲ့သဘောပေါ်ဆရာကြီးမြတ
် I agree with you fully. There was far much social harmony in Burma when the various groups lived under their own rules side by side peacefully.acknowledging the paramountcy of the Burmese
ကျွန်တော်အပြည့်အဝသဘောတူပါတယ်မတူကွဲပြားတဲ့လူအဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်ဗမာပြည်ကိုအကြီးအမှုအဖြစ်အတိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတာရှိရှိနေထိုင်ခဲ့ကြပါတယ်ဗမာပြည်ကလည်းသူတို့နည်းနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်သူတို့ကိစ္စကိုဝင်မဆွတ်ခဲ့ပါဘူးဒါကြောင့်မြမတမိုင်းမှာငြင်းချမ်းရေးရှိခဲ့ပါတယ်လူမှုစစ်ပွဲတွေမရှိခဲ့ပါဘူးပြပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်။ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာလည်းဘာသာကိုးကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူး
။ဟုတ်ကဲ့ဆရာကြီးအဲ့တော့ရှေ့ကိုမျှော်ပြီးကြည့်မယ်ဆိုရင်ဒီလိုသဟဇတာရှိရှိငင်းငင်းညံ့ညံ့နဲ့မတူကွဲပြားမှုတွေအကြားငင်းညံ့စွာနေထိုင်နိုင်တဲ့စနစ်ကိုပြန်သွားဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာတွေကိုကျွန်တော်ပြုပြင်ရမလဲခင်ဗျာ။စနစ်ကိုပြုပြင်ရမလားနိုင်ငံတော်ကိုပြောင်းလဲရမလားသူတို့မဟုတ်လူအဖွဲ့အစည်းလူတွေရဲ့စိတ်နေသဘောတဘာဝကိုပြောင်းလဲရမလားခင်ဗျာ
Well I think we have a base if we would only look back at it and that is Aung San General Aung San when he led the Burmese people and he brought them together at the Panglong meeting talked aboutthe rights of peoples to be themselves
ဒါကိုလည်းနောက်ပြန်လက်ကြည့်ရမှာပါဘိုးကျော်အောင်ဆန်းကိုတွေ့ရပါလိမ့်မယ်ဘိုးကျော်အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြခဲ့ပါတယ်မွတ်စလင်တွေကိုတော်လကောင်းတခြားအုပ်စုတွေကိုတော်လကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူးငြင်းငြမ်းပြစ်ပြစ်မှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်ဘူဂျိုအောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်လူမျိုးစုတွေတစုကိုတစုဝင်မဆွတ်ဖက်ဖဲခုဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူးနိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်ကြံလူမျိုးစုအပေါ်ကြီးစိုးချေလဲလာကြင်ကြပါတယ်ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါလေ့လာကြပါအဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတာရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ
ဥကျစံတာရဲ့မြန်မာရေးတုံသက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုကြာသပတေးနေ့မနေ့ခင်းမှာနားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးနားဆင်ရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရန်တိုင်ကစူးစီးတင်ပြထားပါရဲ့ရှင်။
ဟုတ်ပါပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Carabao Flash လို့ခေါ်တဲ့ English League Flash Final မှာတော့ Man City က Chelsea ကို Penalty မှာနိုင်ပြီးတော့ Champion ဖြစ်သွားပါတယ်။ FIFA ကဘောလုံးဖွဲ့ချုပ်ကတော့ Chelsea အသင်းကိုလာမယ့်အပြောင်းအရွှေ့ကာလနှစ်ခုမှာဘောလုံးမှာအသစ်ဝယ်ခွင့်ပိတ်ပင်လိုက်ပါတယ်။ WGC Mexico ကောက်တီးပြိုင်ပွဲမှာတော့ American က Dustin Johnson ကနိုင်ရပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။Carabao Flash လို့ခေါ်တဲ့ England League Flash ဘောလုံးပွဲ Final မှာတော့ Manchester City အသင်းကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Final ကိုတနင်္ဂနွေနေ့က Wembley ကွင်းမှာကစားကြတာမှာ Man City နဲ့ Chelsea တို့နှစ်သင်းလုံးအကျိန်းနဲ့ကစားခဲ့ကြပြီးတော့မိနစ်90မှာရောအချိန်ပိုပြီးတဲ့အထိပါဂိုးတွေမသွင်းနိုင်ကြပဲ Penalty ခံကြတာမှာ Man City က 4-3 ဂိုးနဲ့နိုင်ပြီးတော့ League Flash ကိုနှစ်နှစ်သက်တိုက်ပိုဆွဲသွားတာဖြစ်ပါတယ်။ဒ Europa Premier League ဖက်မှာတော့ Manchester United နဲ့ Liverpool တို့ Old Trafford မှာတွေ့ခဲ့ကြပြီးတော့နှစ်ဖက်ဂိုးမရှိတည်ကြသွားပါတယ်။ဒီပွဲတည်ကြသွားတာကြောင့်28ပွဲပြီးမှ Liverpool က66မှတ်နဲ့ Man City ထက်တမတ်အသာရပြီးတော့ဇယားထိပ်ကိုထပ်သွားပါတယ်။ Arsenal နဲ့ Southampton ပွဲမှာတော့ Arsenal ကငကိုးဂိုးမရှိနဲ့နိုင်သွားပါတယ်။ Arsenal အတွက်ဂိုးတွေကိုတော့ Lacazette နဲ့ Mkhitaryan တို့ကသင်ပေးခဲ့တာပါ။ဒါကြောင့် Arsenal က53မှတ် Man U က52မှတ်နဲ့အဆင့်4နဲ့5နေရာတွေမှာရှိနေပြီးတော့ Champion League ဝင်ခွင့်ရဖို့အတွက်လည်းအကျိတ်နဲ့ဖြစ်နေကြပါတယ်ခင်ဗျာ Chelsea အသင်းကတော့လာမယ့်ဘောလုံးသမားအပြောင်းရွှေ့ကာလတွေမှာကစားသမားအသစ်တွေခေါ်လို့ရတော့မှာမဟုတ်ပါဘူး FIFA က Chelsea ကိုလာမယ့်အပြောင်းရွှေ့ဈေးကွက်တစ်ခုမှာကစားသမားအသစ်ခေါ်ရာတွေကိုပိတ်ပင်လိုက်တယ်ဆိုပြီးတော့တောက်ကြံတွေကချင်းကြပါတယ် Chelsea အသင်းဟာလူငယ်ကစားသမား29ယောက်အပါအဝင်ကစားသမားမဲ့ပုံတင်လာနဲ့ဖက်သက်ပြီးတော့လိုင်းနာမဲ့ Senior စီကန်းတွေကိုမလိုက်နာပဲချိုးဖောက်ခဲ့တာကြောင့် FIFA ကအခုလိုရည်ယူလိုက်တာဖြစ်ပါတယ်။ဒါပြင် Swiss franc ငွေ6သိန်းကိုလည်းဒဏ်ငွေဖြစ်နဲ့ပေးဆောင်ဖို့ပြည်တံချမှတ်လိုက်ပါတယ်။ဒါပြင်ပြည်ပဆိုင်ရာဘောလုံးသမားအပြောင်းရွှေ့တဲ့လူငယ်ဘောလုံးသမားတွေမှတ်ပုံတင်တာနဲ့ပတ်သက်ပြီးတော့လည်းအင်္ဂလန်ဘောလုံးအဖွဲ့ချုပ်ကို Swiss franc ငွေ5သိန်းတထောင်တန်းရိုက်ပြီးတော့ဒီကိစ္စကိုဖြေရှင်းဖို့အတွက်အချိန်6လပေးဆောင်မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ Chelsea အသင်းကတော့သူတို့ပေါ်ချမှတ်ထားတဲ့ပြည်တံတွေနဲ့ပတ်သက်ပြီးတော့ယူခံသွားမယ်လို့သိရပါတယ်ခင်ဗျာ။လက်စတာသင်းကတော့နီပြကလော့ပ်ဝဲလ်ကိုနီပြဖြစ်ကနေထုတ်ပယ်လိုက်ပါပြီ။ဒီနေ့ကအိမ်ခွဲမှာကစားတဲ့လက်စတာနဲ့ခရစ်စတဘဲလစ်ပွဲမှာခရစ်စတဘဲလစ်ကို၄ဂိုးတကိုးနဲ့ရှုံးနိမ့်သွားတာကြောင့်နီပြဖြစ်ကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။လက်စတာဟာ28ပွဲကစားပြီးတဲ့အချိန်မှာ32မှတ်နဲ့အဆင့်7နေရာမှာရောက်နေပြီးတော့တန်းစင်းစုံနဲ့ရှင်းမှတ်ပဲကွာတော့တာဖြစ်ပါတယ်။လွန်ခဲ့တဲ့16လအတွင်းပွဲဆွမ်းဆောင်ပေးခဲ့တာတွေအတွက်အသင်းအနေနဲ့ကျေးဇူးတင်ကြောင်းလဲလက်စတာအသင်းကပြောကြားခဲ့ပါတယ်ခင်ဗျာ။စပိန်လာလီဂါမှာတော့မက်ဆီဟာဘာစီလိုနာအတွက်အချိန်50မြောက်ဟက်ထရစ်ကိုသင်ပေးနိုင်ခဲ့ပါတယ်။ဇနီနီကကစားခဲ့တဲ့ဆဗီးကို၄ဂိုး၂ဂိုးနဲ့နိုင်တဲ့ပွဲမှာမက်ဆီက၃ဂိုးသွင်းပြီးတော့ဘာစီလိုနာအတွက်အချိန်50မြောက်ဟက်ထရစ်ကိုရယူပေးခဲ့တာဖြစ်ပါတယ်။ဘာစီလိုနာအသင်းဟာဆဗီးကိုနိုင်လိုက်တဲ့အတွက်25ပွဲပြီးချိန်မှာတော့58မှတ်နဲ့ဇယားထိပ်ကနေဆက်ပြီးတော့ဥဆောင်နေပါတယ်ခင်ဗျာ။WGC Mexico Championship ကောက်တီးပြိုင်ပွဲကိုတော့ Mexico နိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကနေတနင်္ဂနွေနေ့ထိကျင်းပခဲ့ပါတယ်။ဒီပွဲမှာတော့ American က Dustin Johnson ကစူပေါင်းရိုက်ချက်ထက် 22 ချက် shot ရိုက်ပြီးတော့ဒုတိယနေရာက Michael Wright က5ချက်အသာနဲ့ Champion ဖြစ်သွားတာဖြစ်ပါတယ်။ဒါဟာ Dustin Johnson အတွက်တော့အချိန်20မြောက် PGA Tour Champion ဆုလည်းဖြစ်ပါတယ်။ဒီပွဲမှာ American ကနံပါတ်ကြီး Tiger Woods ကတော့သက်မှတ်ရိုက်ချက်ထက် 8 ချက် shot ရိုက်နိုင်ခဲ့ပေမဲ့လည်းဦးတွဲအဆင့် 10 ပဲရခဲ့ပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားကဏ္ဍဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခု VOA ရဲ့ဗုဒ္ဓဦးနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার လက်နက်ကင်းစင်ရေးအာယုံဆိုင်ဆွေးနွေးမဲ့ထိပ်သီးတွေ့ဆုံပွဲအစဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ဒီကနေ့တွေ့ဆုံရမှာအပြန်အလှန်လက်ဆွဲနှုတ်ဆက်ပြီးရင်းနှီးနှီးဆက်ဆံခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ဆုံလာတဲ့စင်ကူနိုင်ငံမှာပထမဆုံးအချိန်သမိုင်းဝင်ထိပ်သီးတွေ့ဆုံခဲ့တဲ့ကလို့ပဲဒီချိန်မှာလည်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဆိုဖီတယ်လက်ဂျန်ဒ်မက်ထရိုပိုဟိုတယ်ကနှစ်နိုင်ငံအလံနေရှိမှာရင်းနှီးနှီးနှီးနှုတ်ဆက်ခဲ့ကြတာပါ။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားပိုက်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားဒေသထဲမှာနေဆက်ဖြတ်ကျော်ပြန်တန်းလာတဲ့အိန္ဒိယစစ်တပ်လေယာဉ်နှစ်စင်းကိုပါကစ္စတန်လေတပ်ကပစ်ချခဲ့တဲ့အကြောင်းပါကစ္စတန်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ပါကစ္စတန်ပိုင်းကက်ရှမီးယားဒေသထဲမှာပစ်ချတဲ့တပ်လေယာဉ်လေယာဉ်မှူးတူကိုဖမ်းဆီးထားတဲ့အကြောင်းလည်းပါကစ္စတန်စစ်တပ်ကတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရှင်းနေအောင်မိုက်ကယ်ကွင်းဟာဒီနေ့မှာတော့အောက်လွတ်တော်စီရင်ထင်းသိမ်းကော်မတီရှင်းမောက်လာရောက်ထွက်ဆိုဖို့ရှင်းနေပါတယ်။သမ္မတထရန့်ရဲ့စီဝါရေးလုပ်ငန်းကြီးထိခိုက်နေတဲ့စင်နယ်နဲ့အတွင်းရေးသတင်းအချက်အလက်တွေပြင်2016သမ္မတယူကော့ပွဲကလာနဲ့ယူကော့ပွဲနောက်ပိုင်းသမ္မတလှုပ်ခိုက်ဆော်ခဲ့တာတွေကိုလည်းထွက်ဆိုလိုက်မယ်လို့မျှော်လင့်ရပါတယ်။မက္ဆီကိုနိုင်ငံနဲ့နေဆက်မှာအမေရိကန်သမ္မတထရန့်ကအရေးပေါ်ခြေနေကြီးညာထားတာကိုဟန်တာမဲ့စီစဉ်တခုကိုအမေရိကန်အောက်လွတ်တော်မှာအမဲခွဲတည်ပြလိုက်ပါတယ်။သမ္မတကအရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ကွန်ဂရက်စ်တော်ရဲ့အတည်ပြုချက်မလို့ပဲနေဆက်တိုင်းကာကိုအသုံးစရရမှာပါဒီမိုကရက်တစ်နဲ့အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအတည်ပြုနိုင်မှုကြွတီမျိုးလင့်ထားပြီးသားဖြစ်ပေမဲ့လည်းမနေ့ကမဲခွဲရမှာတော့ Republican 93ယောက်ပါထောက်ခံမဲပေးခဲ့ကြပါတယ်
ဗုဒ္ဓဟူးနေ့ညပိုင်းဖွေရေကကြားရှိထားတဲ့ထိတ်တဲရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရဲ့ရှင်။မနေ့ဖန်ကြာသာပရိနေ့မနေ့ဖက်6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24/50/51တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါရဲ့ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.